မြန်မာနိုင်ငံတွင်တိုင်းဒေသကြီး၃ခုနှင့်ပြည်နယ်၂ခုတို့ကတပ်ခွဲနမူနာပေါင်း1226ခုတို့ကိုစစ်ဆေးပြီးစီးခဲ့တာမှာကိုဗစ် -19 ရောဂါကူးစက်သူနောက်ထပ်82ဦးတွေ့ရှိရတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကဒီကနေ့ည၈နာရီမှာသတင်းထုတ်ပြန်ပါတယ်။ဒါကြောင့်အခုချိန်ထိဆိုရင်ကိုဗစ်ရောဂါကူးစက်သူပေါင်း1889ဦးရှိသွားပြီဖြစ်ပြီးသေဆုံးသူက12ဦးရှိပါတယ်။ဒီကနေ့ထုတ်ပြန်တဲ့82ဦးထဲမှာရခိုင်ပြည်နယ်က44ဦးနဲ့အများဆုံးဖြစ်ပြီးရန်ကုန်တိုင်းကအယောက်30၊မွန်ပြည်နယ်က4ဦးမန္တလေးတိုင်းက3ဦးနဲ့အေရီတိုင်းက1ဦးပါဝင်ပါတယ်82ဦးထဲမှာ5ဦးဟာရခိုင်ပြည်နယ်ခီးသွွားရာဇဝင်ရှိတဲ့အတွက်ရန်ကုန်တိုင်းဒေသကြီးမှာအသွားအလာကန့်သတ်ထားသူတွေဖြစ်ပြီးကြံတဲ့အသေးစိတ်အချက်အလက်တွေကိုထပ်ပြီးထုတ်ပြန်သွားမယ်လို့ကျန်းမာရေးဌာနကပြောပါတယ်ရခိုင်ပြည်နယ်ကနေပြီးတော့တခြားတိုင်းဒေသကြီးနဲ့ပြည်နယ်တွေကိုအကြောင်းအမျိုးမျိုးနဲ့ရောက်သွားကြသူတွေသက်ဆိုင်ရာတာဝန်ရှိတဲ့ဌာနအဖွဲ့အစည်းတွေနဲ့နှီးစပ်ရာကျန်းမာရေးဌာနတွေကိုဒီလ17ရက်တောက်ကြနေ့နောက်ဆုံးထားပြီးကိုယ်တိုင်မပြတ်မကွက်သတင်းပို့ကြဖို့ COVID-19 ကာကွယ်ထိန်းချုပ်ရေးအမျိုးသားအဆင့်ဗဟိုကော်မတီကစက်တင်ဘာလ10ရက်နေ့စွဲနဲ့ပန်ကြားချက်တစ်စောင်ထုတ်ပြန်ထားပါတယ်။ကာယကံရှင်ကိုယ်တိုင်မဖြစ်ဖြစ်ကာယကံရှင်ဘယ်သူဆိုတာကိုသိလျက်နဲ့ဖုံးကွယ်ထားသူတွေပဲဖြစ်ဖြစ်အဲ့ဒီသမတ်ရဲ့နောက်ဆုံးထားပြီးသတင်းပို့ဖို့ပြက်ကွက်တယ်ဆိုတာတွေ့ရှိရရင်တဘာဝဘေးရန်တွေဆိုင်ရာစီမံခန့်ခွဲမှုဥပဒေအရအရေးယူမယ်လို့အတိပေးထားပါတယ်။ဘောဂိုလာ10ရက်နေ့ကစပြီးရခိုင်ပြည်နယ်ကနေရန်ကုန်ဒေသကြီးကိုလေယာဉ်နဲ့ရောက်လာသူ9409ဦးရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အဲ့ဒီထဲက2622ဦးကိုကျန်းမာရေးဌာနကတယ်လီဖုန်းနဲ့ဆက်သွယ်ရရှိခဲ့ပြီးအဲ့ဒီလူတွေထဲက1584ဦးပဲသက်ဆိုင်ရာဌာနတွေကိုတရင်ပေးပို့ခဲ့ပြီးတော့ကျန်တဲ့လူတွေဟာအဆက်အသွယ်မရတာတရင်ပေးပို့တာမျိုးမရှိခဲ့တာကိုတွေ့ရတယ်လို့ဗဟိုကော်မတီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။